မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာလူနာ2ဦးနဲ့စောင့်ကြည့်လူနာ2ဦးကွယ်လွန်ခဲ့မှုမှာတော့အမျိုးသားကျန်းမာရေးနဲ့တခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့တခွဲစစ်ဆေးချက်အရကိုဗစ် -19 ရောဂါပိုးမရှိကြောင်းရှာဖွေတွေ့ရှိပါတယ်လို့ဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနတာဝန်ရှိသူကအတည်ပြုပြောဆိုပါတယ်။စောင့်ကြည့်လူနာတွေနဲ့တန်လျာလူနာတွေမှာငကိုရောဂါအခန့်ရှိတဲ့အတွက်သေဆုံးမှုလည်းဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်ကသုံးသပ်ပါတယ်။ကမ္ဘာတဝန်းစိုးရိမ်မှုတွေမြင့်တက်လာချိန်မှာအထူးသဖြင့်နိုင်ငံတကာရောက်မြန်မာတွေပါဝင်မြန်မာပြည်သူတွေအနေနဲ့ရောဂါမကူးစက်ရအောင်ပဲအထူးဂရုစိုက်ကာကွယ်ကြဖို့လည်းတိုက်တွန်းနေပါတယ်။စုစည်းတင်ပြထားတာနားဆင်ပါရှင်။WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်တော့သေဆုံးသူပေါင်း 3,500 ကျော်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှကူးစက်ပြန့်ပွားသူပေါင်းက3,000ဝန်းကျင်အထိရှိသွားပြီဖြစ်ပါတယ်။တရုတ်နဲ့နယ်စပ်နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာတော့ COVID-19 ရောဂါပိုးကူးစက်မှုတရားဝင်စီးရင်နေမသိရှိရသေးပေမဲ့COVID-19 ရောဂါကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာ2ဦးနဲ့တန်တရာလူနာ2ဦးတို့ဓာတ်ခွဲခန့်အဖြစ်မထွက်ခင်မှာပဲကွယ်လွန်သွားခဲ့ကြပါတယ်။အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူဆေးရုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက်34နှစ်အရွယ်အမျိုးသား2ဦးနဲ့လာရှိုးပြည်သူဆေးရုံကြီးမှာတန်တရာလူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်40အရွယ်အမျိုးသား2ဦးအပြင်မန္တလေးမြို့ကန်တော်နရီဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီး2ဦးတို့ဖြစ်ပါတယ်။ဒီသေဆုံးသူတွေမှာ COVID-19 ရောဂါကူးစက်မှုကြောင့်သေဆုံးတာမဟုတ်တယ်လို့ဓာတ်ခွဲစစ်ဆေးချက်အရာ COVID-19 ရောဂါပိုးမတွေ့ရှိကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ကဓာတ်ခွဲအဖြေရှာဖွေတွေ့ရှိပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့မတ်လ9ရက်နေ့ညနေပိုင်းကနောက်ဆုံးရသတင်းထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစောင့်ကြည့်နေချိန်မှာပဲသေဆုံးသူတွေမှာ COVID-19 ရောဂါမတွေ့ရှိဘူးလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်
ဘောတော့မှာဆိုလို့ရှိရင်ကွန်မြူနီယာ68နဲ့မျိုးသမီးကတော့ဝင်ထုတ်ပြန်ပြီလေเนาะအခုကကြတော့ဟိုရက်ဆောက်ကနေပြီးတော့ဟိုရက်ဆောက်ကနေပြီးတော့ဟိုစေယုံလာတဲ့တောင်ကြီးကနေဆိုရန်ကုန်စေယုံကြီးပြည်တဲ့စေအမျိုးသားရယ်ပြီးလို့ရှိရင်စစ်တွေမှနေပြီးတော့လာချိုးစေယုံမှာဆက်ပြီးတော့ဆုံးသွားတဲ့เนาะအဲ့ဒီအမျိုးသားရယ်အဲ့ဒီရောက်ရှိရ negative ပါအဲ့ဒါလည်းဒီဟိုဒီဆုံးသွားရင်စွဲကြကြောမှာကျွန်မသိနာပါတယ်ဒီ negative ပါဆိုတော့ဒါက underline disease ကြောင့်သူဆုံးရတာဖြစ်ပါတယ
်။ဟုတ်ကဲ့ရှင်အဲ့တော့ဒီ3ဦးစလုံးကတော့ COVID-19 ကြောင့်သေဆုံးမှုမဟုတ်ဘူးပေါ့နော်
။မှန်ပြီမဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး။ဟုတ်ပါပဲ။ငါတို့ double check လုပ်ပါတယ်။
ပါရှင်အဲ့တော့နောက်ဆုံးအချိန်နေပေါ့နော်ဆရာမအခုဒီဆေးရုံနေမှာဒီမြန်မာနိုင်ငံတဝမ်းပေါ့နော်ဆေးရုံနေမှာစောင့်ကြည့်လူနာနဲ့တန်ရလူနာပေါ့နော်ဘယ်လောက်လောက်များနောက်ဆုံးစရင်ကြံပါလဲရှင
်။မြန်မာမျိုးဒီဆေးရုံဆက်လို့ရှိရင်ကံရံလူနာနဲ့စောင့်ကြည့်လူနာ62ယောက်ပါဒီနေ့ပြင်ပါမယ်
ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါဆရာမအခုဒီလိုတက်ခွဲမစမ်းသက်ခင်မှာကွယ်လွန်သွားတဲ့ပုံမှာလည်းလူလူဘက်ကစိုးမှုလေးတွေနည်းနည်းရှိတယ်ပေါ့နော်ဆရာမအဲ့တော့လူလူကိုဆရာမတို့ဗာမြသတင်းစကားပါကျင်တာရှိပါလဲရှင
်ဩကဲ့လူလူကိုသတင်းစကားပါကျင်တာတော့လက်ရှိမှာဆိုရင်တော့မြန်မာနိုင်ငံမှာဒီ COVID-19 တက်ခွဲတည်ပြီးကတော့လုံးဝမရှိကြဘူးဘာမှမရှိဘူးဆိုတော့မြန်မာနိုင်ငံမှာဒီတော့ကုသနေတယ်မရှိဘူးလို့ဆိုလို့ဒီမဟုတ်ပါဘူးကိုယ်နိုင်ငံမှာလက်ရှိတော့ကုသတရားတော့မရှိသေးဘူးမရှိသေးလို့ငါတို့လုံးဝမထက်တာလေညမင်းတို့ကတော့ government system ကိုလည်းဟိုဆက်ပြီးတော့အခြေုံမြင့်ပြီးဆောင်ရွက်ဖို့လိုပါတယ်အဲ့လိုဆောင်ရွက်တဲ့အခါမှာလည်းတူတူတူတူ
အခုလိုမျိုးတန်တရာလူနာနဲ့စောင့်ကြည့်လူနာတေဆုံးမှုတွေအပေါ်မှာယောဂါကူးစက်ခံရလို့လားဆိုတဲ့တန်တရာတွေနဲ့လူလူရဲ့စိုးရိမ်ချက်တွေရှိနေတဲ့အပေါ်လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူးအထူးကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ
်ဒီဆုံးသွားတဲ့လူတွေမှာကတချို့ယောဂါခံရှိတယ်လို့သိရတယ်ပေါ့နော်အဲ့တော့အတိတ်တွေတခုလည်းပုံပယ်တယ်သူ့မှာကကျန်တဲ့ဒီနှလုံးယောဂါရှောက်ကတ်ယောဂါနော်အဲ့လိုမျိုးတွေငကိုရီးယားအခံရှိတဲ့လူတွေမှာကဒီ influencer တုပ်ဝေးယောဂပိုးဝင်တာအသက်အန္တရာယ်ရှိဖြစ်နိုင်တယ်လို့ပြောတယ်ပေါ့နော်အဲ့တော့ဒီဒီနာတွေကိုစောင့်ကြည့်တဲ့အခါမှာကျတော့အခြေခံစစ်ဆေးတဲ့ဒီစစ်ဆေးခြင်း virus ယောဂကြောင့်ဖြစ်တာလားဒီချားတာကနော်ဘက်တီးရီးယားယောဂကြောင့်ဖြစ်တာလားပေါ့အဲ့ဒါလေးကိုအကြံပြင်းစစ်ဆေးလို့ရတယ်ပေါ့ဒီဆုံးသွားတဲ့လူတွေကိုစစ်ဆေးတဲ့အခါမှာဒီတွေးထဲမှာဒီ virus ကြောင့်မဟုတ်ပဲနဲ့ဘက်တီးရီးယားပိုးကြောင့်သိတယ်ဆိုရင်တော့ဒီCOVID-19 ယောဂါနဲ့ဆက်ဆက်မှုပတ်သက်မှုမရှိဘူးလို့အကြံဉာဏ်သုံးသပ်နိုင်တာပေါ့နော်အဲ့တော့အဲ့ဒါဆိုလို့ရှိရင်တော့သူကတော့ဒီ virus COVID-19 နဲ့ဆိုင်တခြားပိုးတွေကြောင့်ဖြစ်နိုင်တယ်အဲ့တော့ဒီဆုံးသွားပြီးတဲ့နောက်မှာလည်းကျွန်တော်ပြောရတဲ့ဒီ request စီတာပြုလုပ်ခြင်းအဖြစ်လည်းကျွန်တော်တို့က အဲဒါမဟုတ်ကြောင်ထပ်ပြီးတော့ဒီကျူနိုင်တာလေးဖြစ်ဖြစ်တန်တရားဆက်ပြီးရှိနိုင်သေးတယ်ဆိုတာလေးဖြစ်ဖြစ်အဲ့လိုလေးတွေတိလာနိုင်သေးတယ်ပေါ့နော်ကျွန်တော်ကတော့ဒီစိတ်ကုန်းကူအပေါ်မှာအဲ့လိုလေးတုံ့တမိပါတယ်
တရုတ်နဲ့နယ်နိမိတ်ချင်းမှာထိစပ်နေတဲ့မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကတော့စိုးရိမ်နေကြပြီးသတင်းမှားတွေနဲ့ကောလာဟလတွေလည်းထွက်နေကြတာကြောင့်မို့လို့ပို့ပြီးတော့ထိတ်လန့်နေကြတာပါနိုင်ငံတကာရောက်မြန်မာတွေပါဝင်မြန်မာပြည်သူတွေစိုးရိမ်တကြီးဖြစ်နေတာနဲ့ပတ်သက်ပြီးမိမိကိုယ်ကိုအဓိကရောဂါမကူးစက်ရအောင်ပဲသတိထားကာကွယ်ကြပါလို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်စိုးရိမ်တာကတော့ကောင်းတယ်ဒါပေမဲ့လွန်မင်းစိုးရိမ်တာမကောင်းပဲနစ်ဖြစ်တာမကောင်းဘူးပေါ့အဲ့တော့လူစိုးရိမ်နေဆိုတာကဒီဘိုးကိုခန္ဓာကိုယ်တွေဝင်လာနိုင်တယ်လို့ကြည့်ပြပြီးတော့ကူးစက်နိုင်တဲ့ကိစ္စလေးတွေကိုကတက်နိုင်ပြီးဓာစီးမယ်ဆိုတာကောင်းတယ်ပေါ့မကောင်းတာကတော့ခုနပြောတဲ့ဓာဟုတ်စိုးရိမ်ပြီးတော့ခုနပစ္စည်းတွေဝယ်ယူစုဆောင်နေနေရာတွားလိုက်ရမှာမတ်စတက်တဲ့အဲအဲ့ဒီဟာတွေကြတော့ကိုမကောင်းဘူးပေါ့နော်အဲ့တော့ဆရာတို့ကထုတ်ထားတော့ဒီဘေးချုံနဲ့ကျွန်တော်တို့ကျမရေးရေးနဲ့အာဏာဝင်ဌာနထုတ်ထားတဲ့နီလိုင်းတွေကိုလိုက်နာရေးနေဆိုလို့ရှိရင်တော့ဆိုရင်ဘူကံကြရီရောကြပါမယ်ထင်ပါတယ
်လက်တလောမှာတော့ရန်ကုန်ဝေဘာကီအထုကုစေယုံမှာစောင့်ကြည့်နေတဲ့ကိုရီးယားသမ္မတနိုင်ငံကကူးစက်ရောဂါမှုအမြင့်ဆုံးဖြစ်နေတဲ့ဒေဂူကနေမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့မြန်မာနိုင်ငံသားအပေါင်း10ဦးစီမှာလည်းကိုဗစ် -19 ရောဂါပိုးမရှိကြောင်းအမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့စစ်ဆေးချက်ကိုဒီကနေ့ညနေပိုင်းမှာကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်ရှင်